မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်နေပြစ်မှုကျူးလွန်မှုတွေရှိမရှိလူခွင့်ချိုးဖောက်မှုတွေနဲ့မတရားနိုင်ကျင့်မှုတွေအပြင်းထန်ရှိနေသလားဆိုတာတွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ကြေညာမှုတွေတုန်းကဖော်ပြထားပါတယ်ဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တွေ့ရှိလာတဲ့အချက်လက်တွေကိုစက်တင်ဘာလကျလို့ရှိရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်ပြဖို့သူတို့ပြင်ဆင်နေကြတာပါဒီချက်လက်ရှာဖို့ရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရုစမန်ကမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီထွေထွေညီလာခံနဲ့လူခွင့်ရေးကောင်စီတွေကိုသူတို့အဖွဲ့ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာအ ਨੇ အချင်းတိုးတက်လာခဲ့တဲ့ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုပြဿနာတွေအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းတိုက်ပွဲတွေကဆက်ဖြစ်နေပြီးတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာနေတယ်။လူခွင့်ရေးချိုးဖောက်မှုတွေကရပ်မတော့ပဲဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလှုပ်ထုံလုံနည်းတရလဲချမှတ်ထားပြီးတော့အဲ့ဒီလှုပ်ထုံလုံနည်းရ2011ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေရှိမရှိဆိုတာကိုအချက်လက်ရှာဖွေရေးအဖွဲ့ကထောက်ထားတဲ့စမ်းစစ်မှုတွေစုဆောင်းမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီလုပ်ငန်းစဉ်အရပြည်ထက်ပို့ပြီးတော့နည်းနည်းနည်းနည်းအချက်လက်တွေကိုဆက်ပြီးတော့ရှာဖွေသွားမှာလို့ပြောပါတယ်